မြန်မာနိုင်ငံကရုရှားနိုင်ငံကနေလေကြောင်းရန်ကာကွယ်ရေးဒုံးကျည်စနစ်နဲ့မောင်းသူမဲ့လေယာဉ် drones တွေဝယ်ယူมาဖြစ်ပါတယ်။ရုရှားလက်နက်တွေဝယ်ယူမဲ့သဘောတူညီချက်ကိုရုရှားနိုင်ငံရဲ့ဝန်ကြီး Sergey Shoigu မြန်မာနိုင်ငံကိုရောက်ရှိနေချိန်ဒီတစ်ပတ်ထဲမှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်အရမြန်မာနိုင်ငံကရုရှားလောက် Panzer S1 လေကြောင်းရန်ကာကွယ်ရေးစနစ်နဲ့Orlan 10E မောင်းသူမဲ့လေယာဉ်ငယ် drone တွေဝယ်ယူมาဖြစ်ပါတယ်။2000တခုနှစ်ကတည်းကစလို့မြန်မာနဲ့ရုရှားနိုင်ငံတို့အကြားသဘောတူညီချက်တွေရရှိထားပြီးထိရောက်ပြီးနှစ်ဖက်အကျိုးများတဲ့စစ်လက်နက်နည်းပညာပူးပေါင်းဆောင်ရွက်ရေးတွေလှုပ်ဆောင်နေပြီးထူးထပ်မှုတွေရရှိနေတယ်လို့လည်းရုရှားနိုင်ငံပိုင်း TASS သတင်းဌာနကပြောပါတယ်။အဲ့ဒီအချိန်ကတည်းကရုရှားတို့အနေနဲ့ MNG တိုက်လေယာဉ်အစင်း30 Sokolov 130တိုက်ပွဲလေ့ကျင့်ရေးလေယာဉ်12စင်းMI-24 နဲ့ MI-35B ရဟယင်30စင်း Pichora 2M လေကြောင်းရန်ကပ်ွယ်ရေးဒုံးကျည်စနစ်ရှိခုရေဒါတွေတပ်ချက်ကယင်တွေနဲ့အမြောက်တွေကိုရောင်းချခဲ့ကြောင်းလည်းရုရှားသတင်းဌာနတွေကပြောပါတယ် Sukhoi 30 SME လေယာဉ်တွေရောင်းချရေးသဘောတူညီချက်ကိုလက်ရှိချုပ်ဆိုထားပြီးတချို့ကိုပေးပို့ထားပြီးဖြစ်ကြောင်းလည်း TASS သတင်းမှာပါရှိပါတယ်မြန်မာနိုင်ငံကဝယ်ယူထားတဲ့လက်နက်ပစ္စည်းခရီးရာတွေအတွက်ပြုပြင်ထိန်းသိမ်းရေးနဲ့အစစ်မြစ်တရေးလုပ်ငန်းတွေကိုတော့မြန်မာနိုင်ငံနဲ့တနင်္ဂနွေသဘောတူဖွဲ့စည်းထားတဲ့ပူတွဲနည်းပညာဝန်ဆောင်မှုစင်တာမှာလုပ်ဆောင်နေပါတယ်။ရုရှားလိုတခြားခင်မီစစ်လက်နက်ပစ္စည်းတွေထပ်မံဝယ်ယူဖို့အရေးမြန်မာနိုင်ငံဘက်ကစိတ်ဝင်စားမှုပြသနေတယ်လို့လည်းရုရှားသတင်းဌာနတွေကပြောပါတယ်ခင်ဗျ။